မြန်မာနိုင်ငံမှာအရတားဆွာကိုဖယ်ရှားပြီးစစ်တပ်အာဏာသိမ်းခဲ့တဲ့အခြေအနေတွေကိုပြတာတဲ့အနေနဲ့စစ်တပ်ရင်းဝါရှင်တန်ဒီစီမှာစတင်လိုက်တဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံအတွက်ထိုင်ငုံနေရာအလွတ်ထားဖို့နှစ်ဖက်ခေါင်းဆောင်တွေလက်ခံခဲ့ကြတယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီပြောခွင့်ရက VOA ကိုအတည်ပြုပြောဆိုပါတယ်။ထိပ်သီးနေရာကမှာမြန်မာအရေးဟာအလေးနဲ့ထားဆွေးနွေးရမယ့်ကိစ္စတစ်ခုဖြစ်နေပါဝင်မှာဖြစ်ပြီးအခုလိုကိုစားပြုခုံနေရာကိုအလွတ်ထားတာဟာလက်ရှိအနေအထားကိုခြေနက်မှုမရှိကြောင်းနဲ့ပိုးပြီးကောင်းတဲ့လမ်းကြောင်းပေါ်မှာရှောက်လန်းစေဖို့အတွက်မျှော်လင့်တာကိုပြသနေတယ်လို့နောက်ထပ်အခြေခံအစိုးရအဖွဲ့အစည်းကလည်းပြောပါတယ်။အာဆီယံအနေနဲ့မနစ်ကအချက်၅ချက်သွားဘုံသဘောတူညီချက်ရခဲ့တာကလွယ်ပြီးမြန်မာစစ်ကောင်စီရဲ့လူခွင့်ရဲ့ဆက်လက်ချိုးဖောက်နေမှုတွေအတွက်ဘာမှတိုးတက်အောင်မလုပ်နိုင်တာကိုအမေရိကန်တာဝန်ရှိသူတွေကစိတ်ပျက်နေကြတာပါ။အာဆီယံအနေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့နဲ့အလို့သဘောဆက်ဆံဖို့အပါအဝင်ပြင်သွင်းလာတဲ့အဆိုပြုချက်တွေကိုအမေရိကန်အစိုးရကလည်းထောက်ခံထားပါတယ်။ဒီလိုအလို့သဘောဆက်သွယ်ဖို့အတွက်မလေးရှားနိုင်ငံသားရဲ့ဝန်ကြီးရဲ့အဆိုပြုချက်အတွက်မြန်မာစစ်ကောင်စီကအပြစ်တင်ရှုံချခဲ့တာပါ။ကြက်တပင်းနေမှာပဲ NUG နိုင်ငံသားရဲ့ဝန်ကြီးဒေါ်စင်မအောင်နဲ့ဝါရှင်တန် DC မှာတွေ့ဆုံခဲ့တဲ့အမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဝန်ဒီရှာမင်းကလည်းမြန်မာနိုင်ငံဒီမိုကရေစီလမ်းပေါ်ပြန်ရောက်အောင်အမေရိကန်ကပန်ပိုးပေးနေမှာဖြစ်ကြောင်းပြောကြားခဲ့တာပါ။အမေရိကန်အာဆီယံအစည်းအဝေးမှာမြန်မာအရေးတင်အင်ဒိုပစိဖိတ်ဒေသတွင်တရုတ်ရဲ့ဩဇာစွမ်းမမှုကိုဒဏ်ပြန်ထိမ့်မှုဖို့အတွက်ကြိုးစားနေတဲ့အမေရိကန်အစိုးရအနေနဲ့လူ့ခွင့်ရေးနဲ့ဒီမိုကရေစီရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိပါတယ်။တမရအင်ဂျီမှာချက်စပရင်းနဲ့အာဆီယံခေါင်းဆောင်တွေကိုတမရဘိုင်ဒန်တဲခင်းဧည့်ခံနဲ့ညစာစားပွဲမှာဒီမိုကရေစီထောင်ကားရေးဦးစားပေးလှုပ်ဆောင်နေတဲ့အမေရိကန်တမရဟာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့ကမ်ဘောဒီးယားမှာအကြမ်းဖက်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်အပြင်ထိုင်းကအာနာဒိန်စစ်ကောင်ဆောင်ပရာယုတ်ချန်ဝချာနဲ့ဘရူနိုင်ပင်ပါဝင်အာဆီယံ၉နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။